ယူကရိန်းနယ်စပ်မှာရုရှားကတိုက်ရင်အားတွေဆက်ပြီးတိုးချနေကြောင်းနဲ့အခုအိုလံပစ်ပွဲတော်မပြီးခင်မှာပဲယူကရိန်းကိုကျူးကျော်တာမျိုးတွေလှုပ်လာနေတယ်လို့သမ္မတ NGO အမျိုးသားအကြံပေး Jake Sullivan ကတောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Continue to see signs of Russian escalation including new forces arriving at the Ukrainian border
ယူကရိန်းနဲ့ဆက်မှာနောက်ထပ်တပ်တွေထွက်လာတာပါဝင်ရုရှားရဲ့စီးရဲသွင်းနေတဲ့လုပ်ရတွေကိုဆက်ပြီးတွေ့နေရပါတယ်။ကျွန်တော်တို့အရင်ကပြောသလိုပါပဲ။ဝင်ရောက်ကျူးကျော်မှုကတော့အချိန်မီစတင်နိုင်နေထားပါ။ဗလာဒီမီယာပူတင်အမိန့်ပေးဖို့ပဲကြံပါတော့တယ်လို့ပြောသွားတာပါ။ရုရှားကယူကရိန်းနဲ့ဆက်မှာအဓိကဆက်စင်ရဲ့လုပ်ဖို့အတွက်လုံလောက်တဲ့တပ်ရင်းအားရှိနေပြီဖြစ်ကြောင်းဒေသခံမှုကမဆိုမြို့တော်ကီးယက်အပါဝင်ယူကရိန်းပိုင်နယ်အတော်များများကိုတိမ့်ပိုက်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ရုရှားကအချိန်မီလေကြောင်းတိုက်ခိုက်မှုတွေဆက်တင်လာနိုင်တဲ့အတွက်ယူကရိန်းကလည်းပြန်ပြီးခတ်ဖို့ခက်ခဲလာနိုင်တာကြောင့်ယူကရိန်းမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လာမယ့်24နှစ်ကနေ48နှစ်အတွင်းယူကရိန်းကနေထွက်ခွာဖို့လဲ Jake Sullivan ကတိုက်တွန်းခဲ့ပါတယ်။တောက်ကြမ်းကြီးမှာပဲအမေရိကန်သမ္မတ Joe Biden ကလည်းယူကရိန်းအရေးဆွေးနွေးဖို့အတွက်ကမ္ဘာကောင်းဆောင်ရင်းနဲ့ဗီဒီယိုအွန်လိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့သမ္မတ Interview ကပြောပါတယ်။